ဥစော်ဒီခင်ဗျာရန်ကုန်ရွှေဒဂုံဇေဒီဖျားနားမှာရှိတဲ့ဒဂုံစီတီစီမံကိန်းကိုပေါ့လေရက်ဆိုင်လိုက်ပြီလို့အစိုးရကြေညာထားပြီဆိုတော့ဒီစီမံကိန်းမှာနိုင်ငံခြားယင်းနှိမ့်မြှုပ်နှံမှုလုပ်ငန်းရှင်တွေအများကြီးပါဝင်ထားတာအတွက်ကြောင့်ဒီစီမံကိန်းကိုဘာကြောင့်အများရက်ဆိုင်လိုက်ရလဲသိကြပါစီခင်ဗျာ
ဒီကကျက်ကတော့ပြည်သူတွေပေါ့နော်ရန်ရှိသူပြည်သူတွေရဲ့စိုးရင်ပူပန်မှုပေါ့ကျွန်တော်တို့ကျန်နဲ့ကျွမ်းကျင်နဲ့ဘာသာရေးဆိုင်ရာပညာရှင်တွေကနေပြီးတော့နိုင်ငံတော်သမားကြီးစီကိုအချိုးကြောင်းနဲ့တိတော့ချက်ပြီးပေးပို့ပြီးတော့ဒီစီမံကိန်းကိုကျန်တဲ့သုံးသပ်စဉ်းစားပေးဖို့တောင်းဆိုတာရှိပါတယ်ကျွန်တော်တို့ MIC ကိုပြန်ပြီးတော့ review ပြန်လုပ်ခိုင်းတယ် MIC ကနေပြီးတော့ review လုပ်တဲ့အချိန်မှာဒီပညာရှင်တွေနဲ့ဟောနောက်ပထဝီပေါ့နော်ဝိသေသဆိုင်ရာပညာရှင်တွေပြည်သူ့ကပညာရှင်တွေနဲ့ပြန်ရှိတဲ့အခါမှာဒီစီမံကိန်းကဆက်ပြီးတော့ဆောင်ရွက်ဖို့မတင်ဘူးဆိုပြီးတော့သုံးသပ်ပြန်ပြလာတယ်ပေါ့နော်သမားကြီးကိုမူလကပေးထားတဲ့ပိုင်ရှင်ဖြစ်တဲ့အဝေးဝန်ကြီးဌာနပေါ့နော်တမန်တော်အဝေးကြီးကလည်းဒီရွှေတကုံစီတီတော်နဲ့မိကနေတဲ့ဒီနေရာကစီမံကိန်းတွေဒီစီမံကိန်းတွေရောဆိုင်ပေးပါဆိုသူကလည်းတင်ပြလာတယ်ပေါ့နော်တမန်တော်ကြီးအနေနဲ့ကြတယ်ဒီရွှေတကုံစီတီတော်နဲ့ဒီတင်ကုန်းကဥယျာဉ်ကုန်းတော်ပေါ့နော်ဒီနားမှာတကယ့်ကိုဟိုမြန်မာနိုင်ငံရဲ့အထွတ်အမြတ်နေရာဖြစ်တဲ့ရှိရောအမွေနေ့ဒီသာသနာရေးဆိုင်ရာအမွေနေ့ကြီးဖြစ်တဲ့ဒါတွေကိုထိခိုက်မယ်ဆိုရင်တော့လောလောဆိုပြီးတော့လုပ်လိုက်တယ်လုပ်လိုက်တော့ကျွန်တော်တို့ MIC ကို investor တွေနဲ့ပြန်ပြီးတော့ညှိနှိုင်းခိုင်းလိုက်တယ် investor တွေကလည်းဒီအစိုးရရဲ့ပူပန်မှုကိုနားလည်တယ်သူတို့ရဲ့လက်ရှိပေါ့နော်ဆောင်ရွက်နေတဲ့စီမံကိန်းတွေကလည်းပြိပြီးတော့ကြီးကြီးမားမားမရှိသေးဘူးပေါ့နော်ကြီးတော့တဲ့အချိန်မှာသူကဆုတ်လုတာခိုင်းတာဆုတ်တာကရှိသေးတယ်ပေါ့နော်အဲ့ဒီအနေထားမျိုးနဲ့သူတို့ကလည်းလူလိုလာလာစီမံကိန်းဖြတ်သိမ်းမှုလက်ခံတယ်အရာကိုကြီးညာလိုက်တယ်ပေါ့
ဒီရွှေကုံဇေဒီယောနားမှာဒီလိုစီမံကိန်းမျိုးဆောက်လုပ်မယ်ဆိုလို့ရှိရင်ပေါ့လေဒီဗုဒ္ဓဘာသာဝင်တွေအထွတ်မြတ်ထားတဲ့ရွှေကုံဇေဒီယောကြီးကိုထိခိုက်နိုင်မယ်ဆိုတော့ကြိုတင်ညှိနှိုင်းဆောင်ရွက်တာမျိုးတွေရောအရင်ကရှိခဲ့ပါသေးလားဗျဒီစီမံကိန်းမစခင်ပေါ့လေ
ဟုတ်ဒီကောင်ကတော့အစ်စ်ပေါ့နော်အတွေ့အကြုံအစ်စ်နောက်ကျွန်တော်တို့ရဲ့စိတ်ပုံမှုအစ်စ်ပေါ့နော်အဲ့ဒါဖြစ်တယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့အရင်တုန်းကရစ်ဆုံစီမံကိန်းပေါ့နော်အဲ့ဒီမှာစပြီးတော့ကျွန်တော်တို့ကသဘာဝပတ်ဝန်းကျင်နောက်လူမှုစီးပွားသက်ရောက်မှုပေါ့နော်ဒါတွေနဲ့ကုန်ချုံကုန်ပြီးတော့လုပ်တင်နေဆိုတဲ့အခါကျွန်တော်တို့သမဏကြီးလက်ထက်အစိုးရလက်ထက်ပေါ့နော်ပထမဦးဆုံးအခက်အခဲဖြစ်ခဲ့တယ်ဖြစ်ပြီးနောက်ပိုင်းမှာအဲ့ရောင်မျိုးစုံရပ်ဆိုင်းလိုက်တယ်ကျွန်တော်တို့နိုင်ငံမှာလုပ်ကြမြရင်းနှီးမြှုပ်နှံမှုတွေကသဘာဝပတ်ဝန်းကျင်စသဲလေးလာပါမယ်အဲ့ဒါနေပြီးတော့ဆိုချိုကောင်းချိုနိုင်ရှင်ပင်ပြောပြီးတော့လုပ်တင်နေဆိုတဲ့အခါမျိုးရှိရမယ်ပေါ့နော်အဲ့ဒီစီမံကိန်းဆောင်ရွက်တဲ့နေရာမှာရှိတဲ့ဒီလူတို့ရဲ့လူမှုစီးပွားအကျိုးသက်ရောက်မှုပေါ့နော်ဒါတွေကိုစသဲလေးလာပြီးမှရင်းနှီးမြှုပ်နှံမှုဥပဒေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကလုပ်ခဲ့တယ်ပေါ့နော်ဒါကနိုင်ငံတော်ရဲ့မူဝါဒဖြစ်သွားပြီပေါ့နော်အခုရွှေဘုံကြတော့အဲ့ဒီခါနဲ့မတူတဲ့ခြားနာတဲ့ဟာတခုဖြစ်တာပေါ့နော်ဖြစ်တော့ဘာလဲဆိုတော့ဒီကောင်ကတန်နိုင်ငံလုံးရဲ့အထွတ်အမြတ်နေရာဖြစ်တယ်။နောက်ပြောရရင်တော့ကမ္ဘာအမွေနဲ့ဆိုတော့ပြောလို့ရတဲ့နေရာဖြစ်တယ်။အဲ့တော့ MNC နေနဲ့လည်းဒါကိုခွင့်ပြုပေးခဲ့တဲ့ဟာမှာသူ့ထဲမှာပါတဲ့ဟိုတယ်လုပ်ငန်းပါမယ်၊ခုံတိုက်တွေပါမယ်၊နောက် business center တွေပါမယ်၊နောက်လူနေအိမ်များတွေရုံးစော်ဘူးလေ။ဒါတွေကိုသူကတွက်ချက်ပြီးတော့ design လုပ်ပြီးတော့တင်တာတင်တယ်၊တင်တာအောင်တယ်။အောင်တဲ့အချိန်မှာ MNC ကနေဒါကိုစစ်တယ်စစ်တဲ့အချိန်မှာခုနလိုပေါ့ EIN ဆိုင်ရင်တော့စစ်တယ်ဒါပေမဲ့ခုကထူးခြားတာကရွှေတကုံနဲ့ဟိုနည်းနည်းလေးနီးကပ်နေတဲ့နေသားမျိုးဖြစ်သွားတယ်ကျွန်တော်တို့ပြည်သူ့ဘာသာရှင်တွေဘူဝီလာကျွမ်းကျင်ပညာရှင်တွေပေါ့နော်မြေောက်ကြီးထုတ်ယူမှုနဲ့ပတ်သက်ပြီးတော့မြေကျော်ဆက်ဆက်လက်ရှိတဲ့တက်ရောက်မှုရေရှည်မှာပေါ့နော်လောင်တန်းမှာဘလောက်ထိထိတိုက်နိုင်လဲတက်ရောက်နိုင်လဲဆိုတာတွေသုံးသပ်တွက်ချက်တာဖြစ်သွားတယ်ဒီကောင်ကလည်းသူဆိုရင်ပူပန်မှုကလည်းအသစ်ဖြစ်တာပေါ့နော်ဒါကတော့ဒီရွှေတကုံစီတီတော်ကြီးဆိုတဲ့ဟာနဲ့ဒီလိုမျိုးဆိုရင်ပူပန်မှုလေးလာတွက်ချက်ကြတာဖြစ်တာဖြစ်တဲ့အတွက်ဒီဒါမျိုးဖြစ်စဉ်ဖြစ်တာပေါ့နော်
ဟုတ်ကဲ့ဥစော်ဒီအခုလက်ရှိပေါ့လေဒီတကုံစီတီစီမံကိန်းအစာပြိုးလုပ်နေပြီလားဗျဘယ်အဆင့်လောက်များရှိနေပါပြီလဲဗျအ
ဲ့တော့အသေးစိတ်ကကျွန်တော်တို့ဒီလောက်ကတော့မြေကြီးလုံးကအနည်းငယ်ပေါ့နော်အဲလှုပ်ဆောင်လာသေးတယ်ပေါ့နော်အဲ့တော့ဒီဝေဖန်မှုတွေပေါ့နော်ဒီလိုမျိုးတောင်းဆိုမှုတွေဖြစ်လာတဲ့အချိန်မှာသက်ဆိုင်ရာကုမ္ပဏီတွေနည်းလည်းအဲ့ရအောင်ဆက်လက်လှုပ်ဆောင်ခြင်းမရှိဘဲနဲ့ရပ်ဆိုင်လာတယ်တချို့တော့ကိစ္စလေးတွေကြီးကြီးမားမားမဟုတ်ဘူးပေါ့နော်အဲ့လိုမျိုးလေးတွေသူတို့ဟိုဒီငီးတာတို့ဘာလို့ပေါ့နော်ဒါမျိုးလေးတွေရှိအောင်ရှိမယ်ကျန်တဲ့အားရတော့ဆက်ထားပြီ
ဒီစီမံကိန်းကိုပေါ့လေရလာပြီးရင်းနှီးမြှုပ်နှံမှုလုပ်တဲ့လုပ်ငန်းရှင်တွေကိုရောဘလို့ပြန်ပြီးတော့များနစ်လာကြေးအနေနဲ့ဘလို့ပုံစံမျိုးနဲ့လုပ်ပေးမယ်လို့ပါစီစဉ်ထားတာများရှိပါလေဗျ
ဒီမှာပါဝင်ပတ်သက်တဲ့ကုမ္ပဏီလန်းကုမ္ပဏီတစ်ခုကြီးပါကုမ္ပဏီတစ်ခုပေါ့နော်အဲ့လိုမျိုးပါတယ်ဒီတို့တွေလည်းပဲရည်ရွယ်ချက်ရှိရှိပေါ့နော်ရွှေတကုံဇေဒီတော်ကြီးကိုထိခိုက်မှန်ပြီးပြီနဲ့လောက်တာတော့မဟုတ်ဘူးသာထိခိုက်နိုင်နေဆိုတဲ့အားကိုတော့ရေဘူးအားဖြင့်ဒီကုမ္ပဏီတွေကိုယ်တိုင်ကလည်းလက်ခံတယ်ပေါ့နော်သူတို့ကိုယ်တိုင်ကလည်းဆန္ဒရှိတဲ့အတွက်ရပ်ဆိုင်ဖို့သူတို့ကသဘောတူကြတာဖြစ်တာပေါ့သူတို့ရဲ့ investment ပေါ့နော်ထိခိုက်ညံ့တာမှုမရှိဖို့ပေါ့နော်ကျွန်တော်တို့ MNC ကနေပြီးတော့ဆက်ညှိပြီးတော့ဆောင်ရွက်ပေးမယ်ဆိုတော့ကျွန်တော်တို့ထောက်ထားတယ် MNC နဲ့ဆက်ညှိရမှာပေါ့
ဒီဒဂုံစီတီစီမံကိန်းဆက်မလုပ်တော့ဘူးဆိုရင်ရှင်အဲ့ဒီမြေနေရာမှာဘယ်လိုစီမံကိန်းများလုပ်ဖို့များရည်ရွယ်ထားတာမျိုးရှိပါလဲဗျလ
ောလောဆယ်တော့စဉ်းစားခဲ့ပေါ့နော် project ကြီးလုပ်လို့မရဘူးပေါ့နော်မရတော့လုပ်မှလည်းမဟုတ်တော့ဘူးနော်အဲကြောင့်လို့ဒီဟာကိုတော့ကျွန်တော်တို့အထူးမခံနိုင်ဘူးထိခိုက်မခံနိုင်ဘူးသို့တော့ဒီနေရာတွေမှာဘာဒါမလုပ်ရင်စပါလို့မလဲဆိုတာကတော့လက်ရှိပေါ့နော်ကျွန်တော်တွေ့လာတဲ့ဟာတွေနဲ့ဟိုလုပ်ကင်းတဲ့ဟာမျိုးပေါ့နော်ဘာမျိုးလုပ်မလဲဒါကတော့စဉ်းစားဆောင်ရွက်ပေါင်းတဲ့အနေသားရှိပါလား
ဦးစော်ဒီအခုလို့ပြေးကြပြေးတာကျေးဇူးများကြီးတင်ပါတယ်ဗျာ
ဟုတ်ကဲ့ပါကျေးဇူးပါ